ထိုင်းနိုင်ငံမှာဖို့မော်တော်ကားကုမ္ပဏီအနေနဲ့အပြစ်အနာစာမကင်းတဲ့ကားဆက်ပစ္စည်းတွေရောင်းချခဲ့မှုအတွက်ကားဝယ်စည်းသူပေါင်း290ဦးကိုစုစုပေါင်းအမေရိကန်ဒေါ်လာ8သိန်းကျော်ရောင်းချပေးဖို့ထိုင်းနိုင်ငံတရားရုံးကတောက်ကြနေကအမိန့်ချမှတ်ခဲ့ပါတယ်။ပစ္စည်းအမှားရုံးအတွက်ဝယ်ယူသုံးစွဲသူတွေကိုကုမ္ပဏီတွေဘက်ကရောကြီးပေးတဲ့အလေအထအတော်လေးရှားပါးတဲ့ထိုင်းနိုင်ငံမှာအခုလို တိုင်းတောင်ပိုင်းတရမတရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်တရလူတွေဖြစ်တဲ့ဝယ်ယူသုံးဆွဲသူအများစုဟာသူတို့ရဲ့ဖို့ကားတွေပြန်ပြီးပြင်ရမှာကြာမဲ့အချိန်နဲ့တရမဲ့အချိန်ရေအတွက်ပေါ်မူတည်ပြီးရော်ဂျေဒေါ်လာ800ကနေ8000အထိရကြမှာဖြစ်ပါတယ်။ဒါပေမဲ့လို့ကျန်တဲ့တရလူ12ဦးကိုရော်ဂျေပြန်ပေးဖို့မလိုဘူးလို့တရားရုံးကဆုံးဖြတ်ခဲ့ပါတယ်။ဘာကြောင့်လဲဆိုတော့သူတို့ကားတွေပြန်ပြီးမ ဖိုကာကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။